အရင်ဆုံးစကိုင်းဖက်ကသတင်းနဲ့စားကြရအောင်ပါစကိုင်းတိုင်းရေဦးမြို့နယ်ထဲကကြေးရွာတွေကိုစစ်တပ်ကအနေမြေရှင်းလင်းနေတဲ့အတွက်ဒေသခံအများအပြားမိုးရေထဲတင်းရှောင်နေရပြီးတော့ဖျားနာသူတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်။ခင်ဦးမြို့နယ်ထဲမှာလည်းအနေမြေရှင်းလင်းဖို့ပြင်ဆင်နေတာတွေရှိတဲ့အတွက်ဒေသခံတွေဘက်ကစိုးရိမ်မှုတွေရှိနေတာပါ။စကိုင်းတိုင်းထဲကရေဦးနဲ့ခင်ဦးမြို့နယ်ထဲကကြေးရွာအခြေအနေတွေကိုတော့မှတ်သင်ရေးထိုက်ကတင်ပြထားပါတယ်။
စကိုင်းတိုင်းရေဦးမြို့နယ်တဲကချေးရွာတွေကိုဩဂုတ်လ21ရက်မနေ့ပိုင်းကစလို့နေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ရေဦးမြို့နယ်တဲကချေးရွာ900လောက်ကလူရေ1000နီးပါးစစ်ဘေးတင်းရှောင်နေရပါတယ်။စစ်ဘေးရှောင်နေဟာမိုးရွာတဲ့တင်းရှောင်နေရတဲ့အတွက်ဖျားနာသူတွေရှိတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတို့ကပြောပါတယ
်။900ချေးရွာပေါ့နော်ချေးရွာအိမ်မှာဟိုတောင်ကြောင်ရတယ်လူကြီးရတော့ဟိုတောင်ကြီးပါလား။မိုးရွာနေရတခြားလို့ရွာနေရရွာအဲ့မိုးရွာနေရမှာလေဟိုတောင်ရတာဟုတ်ကဲ့အချင်းဆိုရင်ဆလာကြီးနဲ့ဆလာပြီးတော့မိုးကပါမလာဘူးကွနော်ဟုတ်အဲ့လူတွေတော်တော်ဒုက္ခရောက်တယ်နောက်ပြီးတော့ရာသီဥကလည်းတုတ်ကွေးရာသီဆိုတဲ့အတွက်တော်တော်ဖျားကျနာကြတာရှိရဟုတ်ဟုတ်စကြီးရူရောကျွန်တော်ဒီဘာပေါ်တော့ကလေးတွေရောပေါ့
စစ်တပ်ဟာဩဂုတ်လ20ရက်ညနေပိုင်းကတည်းကရေဦးမြို့နယ်တဲကိုနေမြေရှင်းလင်းဖို့ပြင်ဆင်နေတာဖြစ်ပြီးဩဂုတ်လ21ရက်မှာတော့တပရင်ရဲစစ်ခန့်ကနေရေဦးမြို့နယ်တဲကကြေးရွာတွေးစီကိုဝင်ရောက်လာတာပါစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမျိုးမရှိပေမဲ့မိုင်းဆွဲတိုက်ခိုက်တာတွေတော့ရှိတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ရေဦးနယ်ကရဲ့ခင်ဦးမြို့နယ်ထဲမှာလည်းစစ်တပ်ကနယ်မြေရှင်းလင်းဖို့ပြင်ဆင်နေတာကြောင့်ဒေသခံတွေတင်းရှောင်နေရပြီးတိုက်ပွဲတွေဖြစ်မှာကိုစိုးရိမ်နေကြပါတယ်လေယာဉ်လုံငန်းခွင်ဝင်တဲ့ရာသီမှာစစ်တပ်ကနေမြေရှင်းလင်းနေတာကြောင့်စိုက်ပျိုးဖို့ခက်ခဲနေတာတွေလည်းရှိပါတယ်။ရေဦးမြို့နယ်တဲ့ကချေးရွာတဲ့အချိန်နဲ့ပတ်သက်လို့ဒေသခံတို့ကအ
ချိန်ထွက်တယ်ဆိုရင်ချေးရွာတွေကဒီကနောက်ထွက်တယ်ဆိုနောက်ရောအဲ့တော့ဟိုလိုလိုဒီလိုလိုဆိုတော့အကုန်လုံးပြေးချရတာပေါ့။အဲညလည်းမအိပ်ရဘူးပါဗျာ။အထုပ်ကလေးတွေဆိုင်ငယ်ပေါ်လဲပေါ်တခါလဲရန်နေပြင်ထားရတာပေါ့ဗျာ။ဒီလိုခံထားရတဲ့ရွာလေးဆိုကိုအထုပ်လေးတွေလည်းပိုရှိတာ ਉਹ အဲ့ထုပ်လေးတွေဆိုင်ငယ်ပေါ်လဲပေါ်တင်ထားရတဲ့ခါလေးဆိုရင်ဒီကတော့ပြောမလို့နေညာလည်းမေးရအောင်ဘယ်နည်းရတော့300ရှိပြီပြပြရတာကဒီရဲ့ပိုင်းဆိုတာကဟိုတောက်ဆိုင်ပြုံးနှုတ်ခါဆိုတော့ပြုံးနှုတ်ပြီးတော့တောက်ဆိုင်တွေရောလေတောင်းသူမလုံနိုင်မပြေးရဘောကြာတောက်ဆိုင်ဒီလည်းခေါ်မရဘူးပြုံးနှုတ်ဒီလည်းခေါ်မရဘူးအဲဆိုင်ရတဲ့တောက်ဆိုင်ဒီပြုံးနှုတ်ဒီကလည်းလေထဲကနေဆိုင်ရင်တန်းလန်းပြုံးနှုတ်ရင်းလန်းထားပြေးရလေလည်းကောင်းကောင်းမဆိုင်ရဘူးပြင်းချနေပြင်းချတဲ့ခါပြေးရတယ်သူကတော့ရိုးရိုးပြင်းချတာဗောကိုတွေကတော့ဘာလို့ရတော့ဒီဘက်ထတာလဲဒီဘက်လှုပ်နေတဲ့ဆိုပြီးရ
ဩဂုတ်လ18ရက်ကလည်းခင်ဦးမျိုးဖို့ရက်ွက်နေအိမ်တအိမ်ကိုစစ်တပ်ကဝင်ရောက်စီးနင်းပစ်ခတ်တဲ့အတွက်အသက်မပြည့်သေးတဲ့ကလေးငယ်တအူအပါအဝင်အမျိုးသားတအူတေဆုံးခဲ့ပါတယ်ခင်ဦးမျိုးနဲ့ဟာစစ်တပ်ရဲ့မကြာခဏနေမြေရှင်းလင်းခြင်းခံရတဲ့စကိုင်းတိုင်းတဲ့ကမြို့တစ်မြို့ဖြစ်ပြီးထောင်နဲ့ချီတဲ့နေအိမ်တွေမိရှို့ခံထားတဲ့မြို့လည်းဖြစ်ပါတယ်